မြန်မာတက္ကသိုလ်1380ခုနှစ်နောင်တကူလာပြီးတော့ဆက်နေတယ်ခရစ်နှစ်ကလေး2020ခုနှစ်ဧပြီလ10ရက်တနင်္လာနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကြက်လောက်စီတော်မြတ်ကြီးဒီကြက်လောက်ပြည့်ရည်သာတဲ့တိုင်းမဟုတ်ဝိပဿနာဓမ္မရေးသာမှာကျင့်ပါပြေလို့အပ်သော58ချိန်မြောက်မဟုတ်ဝိပဿနာသိချင်တရားသက္ကံဘွယ်မှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားတက္ကံတော်မြတ်ကြီးလက်ထက်တော်အခါကာလတော်မှာတရားရှင်ဘုရားမြတ်ကြီးတောင်းလေးပြုံးတည်ရှင်ဦးကျောင်းတော်မှာတရေတော်တော်မူနေတဲ့အချိန်ခါမှာတောင်းလေးမြတ်တော်လည်းကတရားလာရောက်လာဦးကြတဲ့တရားနာပရိသတ်အပေါင်းတို့ဘောင်းတို့ဒီဓာကတရားနာဉာဏ်ကခန္ဓာဆိုင်သောတာပတိမညာတဂရဂာမိမညာနာဂာမိမညာဓာတမညာများတရားတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတို့ဘောင်းတို့ဒီဓာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပန်ိမညံညာနေရပါစေသကရာဂามိမညံညာနေရပါစေအနာဂามိမညံညာနေရပါစေအရဟံမညံညာနေရပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မတွေဖြစ်စေကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားတိုင်ခင်ဘုရောမြတ်ကြီးကပရိစ္ဆာသမုပ္ပါဒ်တရားတော်ကြီးကိုဟောကြားတော်မူတဲ့နေရာမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသာလယရဏသာသဖြင့်အဝိဇ္ဇာကနိသာပြီးတော့အကြောင်းအကျိုးတစ်ခုချင်းတစ်ခုချင်းသက်သွယ်ပြီးတော့ဟောကြားတာဖြစ်ပါတယ်အရာကြောင့်ဘုလိုပရိသတ်ဒီကမြတ်စွာဘုရားတခင်တော်မြတ်ကြီးရဲ့ဉာဏ်တော်ကိုပူဇော်တော်အပ်ခြင်းသဝိဇ္ဇာရဲ့သာမျက်နှာနံပါတ်၄မှာပါတယ်ပဋိစ္စသမုပ္ပါဒ်အနုလောပါဠိအာလောတံမြတ်ရုပ်ဆုံးပြီးတော့မြတ်စွာဘုရားကိုပြောလိုက်ကြရအောင်သဝေသဥစ္စေယ
သာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာ
ခန္ဓာဖြစ်တယ်ကိုကြားရပါဘုရား။ဒီတော့ဒိဋ္ဌာလာဓမ္မအဝိဇ္ဇာနဲ့သင်္ခါရတရားတစ်ပါးအဝိဇ္ဇာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့သစ္စာလေးပါးမသိပုံလေးကြီးတော့ပြချင်ပြီ။ဒီနေ့သင်္ခါရကိုဆက်ပြီးတော့ရှင်းနေပြီမှာဖြစ်ပါတယ်။ဘာတရားလဲ
။
သင်္ခါရတရားသရတေခါရသင်္ခါရဆိုတဲ့စကားလုံးဟာအတိတ်နဲ့အနေနဲ့နှစ်မျိုးရှိပြုလုပ်တတ်တာကိုလည်းသင်္ခါရလို့ခေါ်တယ်။အပြုလုပ်ခံရတာကိုလည်းသင်္ခါရလို့ခေါ်ဟုတ်လား။ဘယ်နှမျိုးလဲ
။
ပါရပါလေ။အပြုလုပ်ခံရတာကိုလည်းသင်္ခါရလို့အခုဒီနေရာမှာရှိတဲ့သင်္ခါရကပြုလုပ်တတ်တဲ့သင်္ခါရ။ဘာတွေပြုလုပ်တတ်တယ်လဲမင်း။ကံတွေပြုလုပ်တာနော်။ကာယကံတွေပြုလုပ်တယ်၊ဝစီကံတွေပြုလုပ်တယ်၊မနောကံတွေပြုလုပ်တယ်၊ကံတွေပြုလုပ်တယ်။ဒါတွေကကံတွေပြုလုပ်ပြီးတော့အကျိုးတရားတွေသူကခံပြီးပြီ။အကျိုးတရားတွေကဘယ်လိုတွေလဲဆိုတော့ဝိညာဉ်နဲ့ယောသလယနာဖတ်တာတွေဒါအကျိုးတရားကိုယ်တိုင်လည်းပဲပြုလုပ်တယ်အကျိုးဖြစ်အောင်လည်းဖန်တီးပေးတယ်ဒါကြောင့်မလို့ဒီကိုသင်္ခါရဆိုတော့အဲဒါကိုပြုပြင်တတ်တဲ့သဘောတရားဒီလိုလဲပြောပါပြုပြင်တတ်တဲ့ပြုလုပ်တတ်တဲ့အားထုတ်တတ်တဲ့ထောင်ရွက်တတ်တဲ့သင်္ခါရသင်္ခါရခန္ဓာဆိုတာလည်းရှိသေးတယ်ခန္ဓာကောင်းပါလေဒုက္ခခန္ဓာဝိရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာငါးပါးပရိခန္ဓာငါးပါးထဲမှာပါတဲ့သင်္ခါရကလည်းပဲသူလည်းပဲပြုလုပ်တတ်တဲ့သဘောရှိတဲ့သင်္ခါရပါပဲနော်ဘာဖြစ်လို့လဲဆိုတော့အဲ့ဒီသင်္ခါရခန္ဓာမှာစိတ္တိပေါင်း၅ရှိတယ်အဲ့ဒီစိတ္တိ၅ထဲမှာစေတနာဆိုတဲ့စိတ္တိကအိကစေတနာဆိုတဲ့စေတသိက်ကြီးကံကံဆိုတော့သူလည်းပဲပြုလုပ်အထုတ်တတ်တဲ့သဘောရှိတယ်။ဒါတော့ကံရဲ့သင်္ခါရရဲ့စေတနာရဲ့ဒါတွေအားလုံးကအတူတူကြည့်ပြီ။ကံလိုလည်းခေါ်တယ်၊သင်္ခါရလိုလည်းခေါ်တယ်၊စေတနာလိုလည်းခေါ်တယ်နော်။အတိတ်ကပြုလုပ်အထုတ်တတ်တဲ့သဘောရှိတယ်။ပြုလုပ်အထုတ်တတ်တဲ့သဘောဒါကြောင့်မလို့အခုပြောတဲ့ဝိညာဉ်ပြည့်စုံသင်္ခါရမှာပါတဲ့သင်္ခါရသည်ပြုလုပ်အထုတ်တဲ့ကံလို့မှတ်ပါကံဆိုတော့ဟိုနံပါတ်3အခွင့်အမှာကမ္မဘဝဆိုရှိတယ်။အဲဒီကမ္မဘဝကလည်းသူလည်းသင်္ခါရနဲ့ပြုလုပ်ပဲဒီကောင်ပေါင်းတော့သိတယ်။ဒါကြောင့်သူလည်းမလို့ပြောရှိတော့သူလည်းပြုလုပ်အထုတ်တတ်တဲ့သဘောရှိတယ်။ခုနပြောတဲ့သင်္ခါရခန္ဓာဆိုတဲ့သင်္ခါရအဲ့ဒီသင်္ခါရကလည်းပဲစေတနာကိုအိက္ခန္ဓာတောက်ပါလေ။ဒါကြောင့်လည်းပဲဘာသဘောရှိတော့ပြုလုပ်အထုတ်တတ်တဲ့သဘောရှိ။ပြုလုပ်အထုတ်တဲ့ပြုပြည့်တဲ့အတူတူပဲ။ဒါကြောင့်ကမ္မဘဝရဲ့သင်္ခါရရဲ့သင်္ခါရခန္ဓာရဲ့အဲ့ဒီသုံးမျိုးကိုအတိတ်နဲ့အတူတူလို့မှတ်လိုက်ပါ။နော်။အတိတ်နဲ့အတူတူပဲ။သတိရ
။
နောက်တစ်ခါနောက်တစ်မျိုးရှိတယ်။သဗ္ဗေသင်္ခါရအနိစ္စ။သဗ္ဗေသင်္ခါရအနိစ္စမှာပါတဲ့သင်္ခါရကြတော့အပြုလုပ်ခံရတယ်ဟုတ်လားနော်။ပြုလုပ်တတ်တာမဟုတ်ဘူးပါလေ။အပြုလုပ်ခံရတဲ့တရား။အပြုပြင်ခံရတဲ့တရား။ဘယ်လိုကပြုပြင်တော့ဘယ်လိုကပြုလုပ်ပြီးတော့အကြောင်းကပြုလုပ်ပြီးတဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအရသင်္ခါရဟုတ်လားသဗ္ဗေသင်္ခါရသဗ္ဗေလုံးသောကောသင်္ခါရယုံနာဓမ္မသင်္ခါရသဘောတရားတို့သည်အရိသင်္ခါရသည်အကျိုးလားအကြောင်းလားဘာလဲအကျိုးသင်္ခါရလားအကြောင်းသင်္ခါရလားအကျိုးသင်္ခါရအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဟုတ်လားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသင်္ခါရ အဲ့ဒီငါရတိမမြဲဘူးဒါကြောင့်မလို့အိဋ္ဌာသဗ္ဗေသင်္ခါရအိဋ္ဌာသဗ္ဗေသုံးဆုံးကောင်းသောသင်္ခါရသင်္ခါရတရားတို့သည်အိဋ္ဌာမမြဲဘူးမမြဲဘူးဒါအကျိုးသင်္ခါရပြောတယ်နော်ဘာကြောင့်မမြဲတာလဲအကြောင်းမမြဲလို့အကျိုးမမြဲဒါကြောင့်အကြောင်းကလည်းမြဲသလားမီးတော့အကြောင်းမမြဲဘူးအကြောင်းမမြဲတဲ့အတွက်ကျိုးကောမြဲသလားမီးရင
်
မမြဲဘူးမမြဲလို့အိဋ္ဌာအကြောင်းတရားကဒီလိုခံလေးပြေလို့ဖြစ်တာကသင်္ခါရအကြောင်းကြောင့်ဖြစ်လို့သင်္ခါရအကြောင်းကြောင့်ဖြစ်လို့သင်္ခါရမမြဲလို့အနိစ္စအကြောင်းကြောင့်ဖြစ်လို့သင်္ခါရမမြဲလို့အနိစ္စမှတ်မိတယ်နော်ဟုတ်ပြီအဲဒီကအကြောင်းကြောင့်ဖြစ်တဲ့သင်္ခါရအကျိုးတရားဆိုတာကအကောင်လုံးယုံနေလဲပါတယ်အနံနေလဲပါတယ်တရားတော်ပြသမှာဆိုရင်ယုံရဲ့စိတ်ရဲ့စိတ်တိတ်သံသင်္ခါရတရားနိဗ္ဗာန်တော့မပါနိဗ္ဗာန်ဒီသင်္ခါရတရားလားအသင်္ခတတရားအသင်္ခတတရားဘယ်ကြောင့်ကြောင့်မှဖြစ်တာမဟုတ်ဘူးဘယ်ကြောင့်ကြောင့်မှဖြစ်တာမဟုတ်ဘူးဒါအသင်္ခတတရားမှတ်မိလားနိဗ္ဗာန်ဘယ်ကြောင့်ဖြစ်တော့နိဗ္ဗာန်ဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်မှဖြစ်တာမဟုတ်ဘူးနိဗ္ဗာန်ဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်မှဖြစ်တာမဟုတ်ဘူးဒါကြောင့်မလို့သင်္ခတတရားလားသင်္ခတတရားကျင့်သူများပြုပြင်လို့ဖြစ်တာလားသုတဘာဝနဲ့ဖြစ်တာလားသုတဘာဝနဲ့ဖြစ်နေပြီတော့ဘယ်လိုကမှဖြစ်လို့ခံကြီးပြီးတော့မရဘူးနော်အာနိဗ္ဗာန်လေးယူခြင်းနဲ့နိဗ္ဗာန်လေးပြုပြင်ပြီးမယ်ဖြစ်လို့ပြီးမယ်မရဘူးသတ္တဘာဝနဲ့ပြည့်တယ်အဲ့ဒီသဘာဝကိုရအောင်ကြိုးစားကြိုးစားလို့ရှိရင်အဲ့ဒီသဘာဝရမှာပဲဒါပေမဲ့သဇုံတရားသောပုဂ္ဂိုလ်ကဒီလိုဖြတ်ပြီးပြီးလို့တော့ရမှာမရပ
ါ
ဘူးဒါကြောင့်မလို့သင်္ခတတရားလားအသင်္ခတတရားလားအသင်္ခတတရားအသင်္ခတတရားဖြစ်တဲ့အတွက်မြဲလားမမြဲဘူးလားအသင်္ခတတရားမလို့မြဲလားမမြဲဘူးလားမမြဲတာကဘာတရားလဲသင်္ခဏတရားမြဲတာကရုပ်တည်မြဲတာမမြဲဘူးလားဒါကြောင့်စိတ်တည်မြဲတာမမြဲဘူးလ
ား
ဒါကြောင့်ဘာလဲစိတ်တည်းတည်မြဲတာမမြဲဘူးလ
ား
ဒါကြောင့်မလို့ပါမယ်သင်္ခါရတရားသင်္ခဏတရားနိဗ္ဗာန်ကြတော့မြဲတာမမြဲဘူးလားမ
ြဲပါဘ
ူး။ဒါကြောင့်မလို့ခေါ်လဲ။မြဲလို့အသင်္ကတခေါ်တာတော့မဟုတ်ဘူးပေါ့နော်။အသင်္ကတမြဲလို့အသင်္ကတလို့ဒီလိုတော့မဟုတ်ပါဘူး။အကြောင်းတစ်စုံတရားအကြောင်းဖြစ်တာမဟုတ်ဘူး။ဒါကြောင့်မလို့အသင်္ကတအကြောင်းအကြောင်းဖြစ်တာမဟုတ်လို့အသင်္ကတအကြောင်းအကြောင်းဖြစ်တာကြတော့ဟုတ်ပြီသင်္ခါရတရားကအကြောင်းကြောင့်ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်လို့အနိစ္စအသင်္ခါရတရားကြတော့အကြောင်းကြောင့်ဖြစ်တာမဟုတ်ဘူးပြက်လည်းမပြက်ဘူးမပြက်တဲ့အတွက်နိစ္စနိစ္စဒုဝနိစ္စသတ္တတဒုဝလို့လည်းခေါ်တယ်နိစ္စလို့လည်းခေါ်တယ်သတ္တတလို့လည်းခေါ်တယ်အမြဲနိစ္စဟုတ်လားနိဗ္ဗာန်ကဘာလဲအမြဲနိစ္စအမြဲနိစ္စအဲ့ဒီအမြဲနိစ္စဘာမှရှိတော့ဘုန်းတော်ရေကတိဘာမှမရှိတော့ဟမ်နိဗ္ဗာန်ခန္ဓာမှာရှိတယ်နိဗ္ဗာန်ခန္ဓာမှာရှိတယ်ဆိုရင်တခြားတော့သွားကြနေကြမလို့တော့အိမ်ပြန်ရုံဝဲရှိတော့ဟမ်ကိုယ်ခန္ဓာမှာနိဗ္ဗာန်ရှိတယ်ဆိုရင်အိမ်ပြန်ရုံဝဲရှိတော့တာပဲဟုတ်တယ်မလားနိဗ္ဗာန်ကခန္ဓာရဲ့ဘုံမှာရှိတယ်ဘယ်မှာရှိတော့ခန္ဓာရဲ့အဆုံးမှာရှိတယ်ဆိုတာဘာပြောတာလဲတော့ခန္ဓာချုပ်တဲ့နေရာမှာနိဗ္ဗာန်ရှိတယ်ဟုတ်လားဒီကြမ်းမှတော့ရန်သာပြီးတော့ခန္ဓာမှာရှိတယ်လို့သွားပြောနေတယ်။ဘယ်နေရာမှာရှိတော့ခန္ဓာ၆ခုနဲ့ခန္ဓာ၆ခုနဲ့နေရာမှာရှိတယ်။ဟုတ်လားခန္ဓာ၆တဲ့နေရာမှာရှိတယ်။ခန္ဓာ၆တဲ့နေရာမှာရှိတယ်ဆိုတော့ဘုန်းတော်ပရိသတ်တွေကအခုခန္ဓာ၅ပါးနဲ့မရှိဘူးလားနေ။ခန္ဓာ၅ပါးရှိရင်နိဗ္ဗာန်မရှိ။ခန္ဓာ၅ပါး၆မှနိဗ္ဗာန်ရှိတယ်။ခန္ဓာ၅ပါးရှိရင် နိဗ္ဗာန်ဘယ်ရှင်ကြပါနိဗ္ဗာန်ရှိတော့ခန္ဓာ၅ပါးချုံးမှနိဗ္ဗာန်ရှိတယ်ဒီလိုဆိုရင်နိဗ္ဗာန်ရရင်မလိုရမယ်ခန္ဓာ၅ပါးချုံးအောင်လိုရမယ်ဘာနဲ့လို့လဲဉာဏ်နဲ့လို့မယ်ဟုတ်လားခန္ဓာ၅ပါးချုံးအောင်ဉာဏ်နဲ့လို့မယ်ခန္ဓာ၅ပါးချုံးတဲ့အချိန်ဒီနိဗ္ဗာန်ခန္ဓာ၅ပါးချုံးတဲ့အချိန်ဒီနိဗ္ဗာန်တဏှာချုံးတာရှိတယ်ထာဝရချုံးတာရှိတယ်နှစ်မျိုးအခုလောလောဆယ်ဝိပဿနာရှုဉာဏ်လေးတွေဆက်လာတဲ့ဒုက္ခတွေချုပ်တဲ့ခန္ဓာတွေချုပ်တဲ့အဲဒီချုပ်ခြင်းတွေဒါသာသတင်းကချုပ်တယ်လို့ခေါ်တယ်ဟုတ်တယ်မဟုတ်လားယာယီချုပ်တယ်သာဝရချုပ်တာကြတော့ဘယ်ရှင်ကျမ်းမှာချုပ်တော့ယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်သံမသာဝရချုပ်နော်ယဟန္တာဖြစ်ပြီးတော့ဒီပရိနိဗ္ဗာန်သံပြီးတော့ပြီဆိုရင်ခန္ဓာတွေသာဝရချုပ်လားချုပ်လားနိဗ္ဗာန်ရဲ့တော့နော်အဲအခုနေဘောလုံးပြိတ္တတွေကနိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်ဆိုရင်အများတည်းမျက်မှောက်ပြုနေရမှာလားတည်ငါပဲပြုရမှာလားဘယ်အချိန်မှနိဗ္ဗာန်မျက်မှောက်ပြုမလဲမဉ္ဇဉ်ဘုံဉ္ဇဉ်ရတဲ့အချိန်မှနိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဟုတ်လားဘယ်အချိန်မှနိဗ္ဗာန်မျက်မှောက်ပြုရမှာလဲမဉ္ဇဉ်ဘုံဉ္ဇဉ်ရတဲ့အချိန်မှနိဗ္ဗာန်မျက်မှောက်အဲ့ဒီအချိန်မှာတရင်ငါအပြင်ခန္ဓာမချုပ်လားချုပ်လားချုပ်တယ်သောတာပန်ဖြစ်လည်းပဲမဉ္ဇဉ်ပုံညာဖြစ်တော့မယ်နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ဉာဏ်နဲ့ရှင်နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးသက္ကရာကဖြစ်လည်းဒီတိုင်းပဲနာကဖြစ်လည်းဒီတိုင်းပဲဉာဏ်ကဖြစ်လည်းဒီတိုင်းပဲတရင်ငါပဲနိဗ္ဗာန်မျက်မှောက်ပြုလို့ရမယ်မဉ္ဇဉ်ပုံညာထိုက်တယ်မနိဗ္ဗာန်မျက်မှောက်ပြုလို့ရမယ်အဲပရိနိဗ္ဗာန်တန်ပြီးသွားပြီဆိုရင်တော့သာဝရနိဗ္ဗာန်ဖြစ်သွားပြီ။နော်မပြတ်တော့ဘူးအဲ့ဒီကျဟုတ်လား။အဲဒါပေမဲ့သောတာပန်သက္ကရာကဖြစ်တော့ပြတ်သလားပြတ်တာနိဗ္ဗာန်ဆိုတာပြတ်တဲ့ထုံးတာတော့မရှိဘူးနော်။ဒီလိုပြောချက်နဲ့ပြောတာမဟုတ်ဘူး။ဒါပေမဲ့လို့လည်းပဲမဉ္ဇဉ်ပုညာရမှနိဗ္ဗာန်ကိုမျက်မှောက်ပြုတာ။ရိုးရိုးသိတဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ပါမလား
။
မပြုနိုင်ဘူး။တက္ကမညာဖြစ်လို့ရှိရင်ဘုန်းကြီးပြောလို့ရင်းကလည်းဒါမဟုတ်ပါဘူး။ခန္ဓာရှိနေရင်နိဗ္ဗာန်မရှိဘူးခန္ဓာထုံးမှာနိဗ္ဗာန်ရှိဒါပြောကြရအောင်နော်ဘာလဲခန္ဓာရှိရင်နိဗ္ဗာန်မရှိဘူးခန္ဓာထုံးမှာဒီတော့ခန္ဓာထုံးအောင်လုပ်ခန္ဓာထုံးရင်နိဗ္ဗာန်ရှိတယ်ခန္ဓာမထုံးသမျှကလပ်ပါတော့နိဗ္ဗာန်ပြေမှာမလားပြေပါဘူးဒါကြောင့်ကျမှနိဗ္ဗာန်ပြေမှာခန္ဓာထုံးမှာနိဗ္ဗာန်ပြေမယ်အဲ့တော့ခန္ဓာနဲ့နိဗ္ဗာန်ဆိုတာကသဘာဝချင်းကမတူဘူးခန္ဓာကပြက်တတ်တဲ့သဘောရှိမမြဲဘူးနိဗ္ဗာန်ကပြက်တတ်တဲ့သဘောမရှိဘူးမြဲဟုတ်လားပြန်ပြောမယ်ခန္ဓာတွေပါလေပြက်တတ်တဲ့သဘောရှိမြဲတာမမြဲဘူးလားနိဗ္ဗာန်ကပြက်တတ်တဲ့သဘောမရှိဘူးမြဲတာမမြဲဘူးလားအဲ့ဒီလိုပါကြတယ်ကြည့်အဲဒါကြောင့်မလို့နိဗ္ဗာန်ကိုပြတ်တတ်တဲ့ဘောမရှိဘာဖြစ်လို့ပြတ်တတ်တဲ့ဘောမရှိတာတော့ဘယ်လိုပြောမလဲဘာဖြစ်လို့နိဗ္ဗာန်ကပြတ်တတ်တဲ့ဘောမရှိတာလဲပြတ်တရားကိုမရှိဘူးဖြစ်မှာမဖြစ်ပဲကိုဟုတ်တယ်မလားခန္ဓာ၅ပါးလို့ဖြစ်လာတာမဟုတ်လို့ပြတ်သွားတာလေဖြစ်တာမရှိလို့ပြတ်တာမရှိဒီလိုပြောပြန်ပြောဖြစ်တာမရှိလို့ပြတ်တာမရှိခန္ဓာ၅ပါးကြတော့ဖြစ်တယ်ဖြစ်လို့ပြတ်ခန္ဓာ၅ပါးကဖြစ်တယ်ဖြစ်လို့ပြတ်တယ်နိဗ္ဗာန်ကဖြစ်တာမရှိပြတ်တာမရှိမှတ်မိလားခန္ဓာ၅ပါးနဲ့နိဗ္ဗာန်မတူဘူးလေရောခန္ဓာ၅ပါးကဘာလဲဖြစ်တာရှိတယ်ပြတ်တာရှိတယ်နိဗ္ဗာန်ကဖြစ်တာလည်းမရှိပြတ်တာလည်းမရှိနော်အခုခေါင်းတော်ပြိဿတ်တွေလေ့လာနေတာဒီနိဗ္ဗာန်ကြောင့်လေ့လာနေတာလားခန္ဓာကြောင့်လေ့လာနေတာရှင်းတတ်တဲ့ခန္ဓာကိုသိမှအဲဒီခန္ဓာကိုမဖြစ်အောင်လုပ်ရမယ်ခန္ဓာ၅ပါးမဖြစ်တော့မှနိဗ္ဗာန်ရမယ် တတိယရစဉ်းစားကြည့်နော်။ဘာဖြစ်လို့ဟောဒီခန္ဓာကိုနေလာနေရတာတော့သင်မှတ်ပါလေ။နေမှာတန်းပေါ်လိုက်ပါလား။ဘုန်းကြီးပရိသတ်တွေကပြောကြည့်ပြောမှာပေါ့။ဟုတ်တယ်မလား။နေမှာတန်းပေါ်လိုက်ရတာပဲ။ဘာဖြစ်လို့နေမှာတန်းမပေါ်ပဲနဲ့ခန္ဓာ၅ပါးအကြောင်းတရားလျှောက်လုံးနေရတာတော့သင်မှတ်ရသင်မှတ်နဲ့ဒီနေ့ဒီနေ့ခန္ဓာ၅ပါးအကြောင်းတရားလုံးနေရတာချွေးတိကျနော်။ဘာဖြစ်လို့မိမိပတ်ပတ်နဲ့ခန္ဓာ၅ပါးအကြောင်းတရားလုံးနေရတာပါလိမ့်။ခန္ဓာ၅ပါးအကြောင်းသိမှခန္ဓာ၆အောင်လုံးလို့ရတယ်။ခန္ဓာ၆မှနိဗ္ဗာန်ရမယ်။ရှင်းရလား
။
ဒါနဲ့လေခန္ဓာအကြောင်းကိုသိမှ yeah အတိကလေးနဲ့ဒီပြောလာရှိမြင်တော့လဲမြန်မာပြည်ကြားပြတော့ဂျာမန်ပြည်ဓာမြန်တော့နာမန်ပြည်အတိကလေးနဲ့ဖြစ်တယ်အဲဒီအတိကိုဘယ်လိုပြောလဲဝိညာဉ်သိတာဒီဝိညာဉ်သိတာဒီဝိညာဉ်အတိကလေးကဝိညာဉ်ဟုတ်လားအဲ့တော့ဘာပဲမင်းသိသိနာမှန်များကိုဘယ်လိုပြောမလဲဝိညာဉ်လို့ပြောမယ်အဲဒီအတိကလေးဒီသိလိုက်တဲ့အခါကျတော့ရောရောသိနေတာလားအာယုံစီကိုအာယုံပြုတ်ပြီးတော့သိလိုက်တာလားယုတ်တိုင်းရတော့ပေါ့နော်ဘုဗ္ဗမာတိကနေပြီးတော့သိကြပါတော့ညော်ရဲတော့မယ်ညော်ရဲမတော်ခင်ခရဲကောကကိုသွားမဲ့လမ်းကြောင်းလေးနှပ်ပြီးတော့အာယုံမပြုတ်ဘူးလားပြုတ
်ပါတယ်
အဲ့ဒါဘာလို့ဒါလဲပြီးတော့ညုတ်တိုင်းညုတ်တိုင်းစိတ်ညှို့လိုက်နော်စိတ်ကလေးညှို့လိုက်တာညုတ်တိုင်းတာတို့တို့ပဲစိတ်ကလေးညှို့လိုက်ရင်အာယုံပြုတ်လိုက်ရင်အဲ့ဒီလိုအာယုံပြုတ်လိုက်တာကိုညုတ်တိုင်းရတော့ခေါ်တယ်အဲ့ဒီအာယုံပြုတ်တဲ့သဘောဒီညုတ်တိုင်းတဲ့သဘောညုတ်တိုင်းတဲ့သဘောဒီနာအဲ့တော့ဝိညာဉ်ကလည်းပဲညုတ်တိုင်းတဲ့သဘောလေးမရှိဘူးလားရှိပါဘူ
း
။သိတဲ့သဘောလေးသူကလည်းညုတ်တိုင်းတဲ့ပဲ။အသင်ကလေးကိုမြင်တယ်သိတယ်။အဲ့ဒီအသင်လေးကိုညုတ်တိုင်းလိုက်တယ်။အတန်ကလေးကိုကြားတယ်သိတယ်။အဲ့ဒီတန်ကလေးကိုညုတ်တိုင်းလိုက်ပါတယ်။သိတာကဝိညာဉ်ညုတ်တိုင်းတာကလည်းသိတာကညုတ်တိုင်းတာကအတန်ကလေးကိုသိလိုက်တယ်သိတာကဟုတ်လားဖဲလို့ရရလားဖဲလို့မရဘူးဝိညာဉ်ကစိတ်နာငါစိတ်တည်းကြွကြည့်လားဝိညာဉ်ကစိတ်နာငါစိတ်တည်းစိတ်နဲ့တည်းတည်းတတ်တတ်ဖြစ်နေတာလားလူလူဖြစ်နေတာလားသိယုံသိလိုက်တာကစိတ်ဒီတော့ဘယ်လိုနာမည်ပေးတာရောဝိညာဉ်သိယုံသိလိုက်တာကစိတ်ဆိုတဲ့အာယုံပြုလိုက်တာကစိတ်တိတ်ဆိုလဲအဲစိတ်ကတော့အာယုံမပြုတတ်ဘူးလားပြုတတ်တာသူလဲနာမဟုတ်ဘူးလားဟုတ်လားသူလဲနာဒါပေမဲ့ဝိညာဉ်ဆက်နာမယ်သိကြရတာလို့သူကနာလို့တော့မခေါ်တော့ဘူးတကယ်ကတော့သူလဲနာမှာပဲအဲ့တော့စိတ်ကလည်းနာစိတ်တိတ်ကလည်းနာယောက်ကဘာသဘောရှိတော့ဟုတ်တယ်ဒါကယောစိတ်ရဲ့စိတ်တိတ်ရဲ့ယောက်ရဲ့အော်ဟောဒီပရိစ္ဆေသမုပ္ပါဒ်နေရာလေးကြတော့ပါတယ်လေဝိညာဉ်နဲ့ရောက်ရင်ဘုရားဘယ်လိုမျိုးရပါလဲ3မျိုးရပါတယ်အဲဒီ3မျိုးရပါတဲ့အခါကျတော့ဟောဒီစက်ကနေပြီးတော့မနောဆိုတဲ့တရားကလေးတင်းကြားပေါက်လိုက်အော်ရောက်တဲ့ကနေပြီးတော့မျက်စိကြီးနားကြီးနှာခေါင်းကြီးတရားကြီးကာယကြီး၅ပါးပေါက်လိုက်၅ရဲ့တင်းရပေါင်းတော့6စိတ်ထဲကနေဘယ်နှပါးကြီးမှလဲ7ပါးကျောင်းထဲကနေဘယ်နှပါးကြီးမှလဲ5ပါး5နဲ့2နဲ့ပေါင်းလိုက်တော့ကျောင်းထဲကယူတဲ့5ပါးကမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ခြေအကြည့်ဝေးတိစိတ်မပါဘူးနော်ကျောင်းထဲကနေဘယ်နှပါးကြီးမှလဲ5ပါးအဲဒီပါလေနဲ့နမစင်မှာပါဟလာသဝိသာယကိုကျော်တင်ပြီးတော့လေ့လာတာသမဏနမနိမအာယရဏသနပါလို့ပြီးတာလည်းမလားအတွင်းအာယရဏဘယ်နှပါလဲအခုပြောနေတာအဲ့ဒီအတွင်းအာယရဏ6ပါးကိုပြောနေတယ်နော်မျက်စိရဲ့ဒီရဲ့နားရဲ့ဒီရဲ့နှာခေါင်းရဲ့ဆရာရဲ့ကိုယ်ကာယရဲ့နော်ဝိညာဉ်တက်ကနေစိတ်ကိုယူလိုက်ပါစိတ်တယ်လေဘဝင်စိတ်ဘဝင်စိတ်ရုပ်ရုပ်စိတ်ကဘဝင်စိတ်ဟာအဲဒီစိတ်ကဓမ္မယောက၅ပါးငါးနဲ့ကြောင်းတော့ငါးနဲ့ဒီနဲ့ပေါင်းတော့6ပါးအဲဒီ6ပါးကိုဘယ်လိုခေါ်မလဲသလာယနာလို့ခေါ်မလဲဘာရလဲအဲဒီသလာယနာက6ပါးအာယတနာဒီနဲ့ပြောရင်အတွင်းအာယတနာ6ပါးဘယ်လိုတွေပါလဲမျက်စိနားနဲ့ကောင်တရားကိုသိသုံးတဲ့ဓာတ် ခဏဖြစ်စင်နေမလားဟုတ်ပြီအဲ့ဒီစိတ်တွေပေါ်လာတဲ့အခါကျတော့ဒွါရရဲ့အာယုံရဲ့ဝိညာဉ်ရဲ့မျက်စိရဲ့သိဉ္ဇဉ်မြင်စိတ်ရဲ့သုံးပါးတွဲလိုက်ဘယ်လိုတွေတွဲမလဲမျက်စိရဲ့ဒီရဲ့သိဉ္ဇဉ်မြင်စိတ်ရဲ့မျက်စိကြီးကအခန္ဓာအသင်းက
ဝင်ကြရင်အဲ့ဒီသုံးပါးပေါင်းစုံလို့ပေါင်းစုံခြင်း
ထပ်ထဖြစ်တယ်ဆိုတာဟာရိုးရိုးဖြစ်တာလားပေါင်းဆောင်လို့ဖြစ်တာလား
เจ้าเนี่ย
เจ้าอย่างขึ้นน่ะล่ะครับตรงนี้เจ้าก็ไม่รู้หรอกอวิชชาทิฏฐิยาสังขารานิยามหาได้มั้ยล่ะตรงนี้เจ้านี่สังขารสังขารเจ้าขันธ์5บาขึ้นเลยถ้าပြောกินน่ะเนาะสังขารเจ้าไม่รู้ขึ้นมาเลยอันนี้เราสังขารก็ปลุกอาทุฏฐะเนี่ยขันธ์5บาก็ปลุกขันธ์ได้เนี่ยสังขาร
เป็นโอเคครับ ကာရကြောင့်ဟောဓမ္မနာပေါ်မှာလာပြီးတော့ခန္ဓာ၅ပါးမြာဝလာရ။
ိစ္ဆာပါတိစ္ဆာလည်းတော့သမုဒ္ဒိဒီလိုဆိုတော့သစ္စာမမီမဲ့သာကုသိုလ်ကောင်းမှုပြုမယ်ဆိုရင်ရုံပြုတဲ့ကုသိုလ်ကောင်းမှုသည်နံပါတ်၈ကွယ်တမ်းမှာသမုဒ္ဒိယသစ္စာဖြစ်နေပြီလို့မှတ်လိုက်ပါပြောကြတယ်ဘာလို့မလားဒီနေ့ဘုရားပရိသတ်ရဲ့ကုသိုလ်တွေကိုပြုလားပြုနေကြလားကုသိုလ်ပြုတဲ့အခါမှာသစ္စာသိပြီးတော့ပြုတာလည်းရှိတယ်သစ္စာမမီမဲ့တဲ့ပြုတာလည်းမပြုလားပြုသစ္စာမမီမဲ့တာပြုလို့ကြမယ်ဆိုရင်နံပါတ်၈ကွယ်တမ်းမှာအဝိဇ္ဇာကြောင့်ပြေမလာပြီလားသစ္စာတိပြီးတော့ပြုတာလားတိပဲပြုတာလားအတိတကံပြေလောကကပါတိစ္စာရောသစ္စာပရိပဲကုသိုလ်ပြုတာမှန်တယ်များပါတိစ္စာဖြစ်နေတော့သမုဒိယသစ္စာကြောင့်ရလာတဲ့ဒုတိယဒီပါတိစ္စာရောဒုက္ခသစ္စာပြေမလာကျန်တဲ့ဘောဓပရိသတ်တွေကဒီနေ့ဟာဒီလိုတော့ဒုက္ခသစ္စာမရကြပါဘူးခင်ဗျာဒီလိုတော့ကဒုက္ခ600နိဗ္ဗာန်သံဃာကိုသာလိုချင်တာပါဒီလိုမလားဒုက္ခသစ္စာလိုချင်တာလားဒုက္ခ600နိဗ္ဗာန်လိုချင်တာလားဒါကဒုက္ခသစ္စာဒါကဒီလိုနဲ့သစ္စာဆိုတဲ့နိဗ္ဗာန်ဘယ်သစ္စာလိုချင်တာရောဒီလိုနဲ့သစ္စာလိုချင်တာနော်ဒီလိုနဲ့သစ္စာလိုချင်ပါလေဆိုရင်ဟောဒီမြန်မာဘုန်းကြီးပရိသတ်တွေကကိုယ်တော်ပြုတိုင်းပြုတိုင်းနော်ကိုယ်တော်ပြုတိုင်းပြုတိုင်းသစ္စာမတည်ပဲပြုရမလားသစ္စာတည်ပြုရမလားသစ္စာမတည်ပဲပြုရင်ဒုက္ခတိုင်းကဗာသစ္စာအင်းသစ္စာပြုတော့မှတ်တော့အင်းသစ္စာပြုတော့ဖြစ်သစ္စာမတည်ပဲပြုရင်ဒုက္ခတိုင်းကဗာသစ္စာနိရောဓသစ္စာရမလားဒုက္ခသစ္စာရမလားဒုက္ခသစ္စာဆိုတာနိဗ္ဗာန်ကခန္ဓာ၅ပါးလားသစ္စာတည်ပြီးပြုလို့လားမတည်ပဲ
เนี่ย
ကိုယ်တို့ပြောလို့ပြောရမှာလေသစ္စာဒီမှာပြပါကံပေါ်မှာရခြင်းနဲ့ကိုယ်တို့ပြပါနောက်နေ့မှာဆက်ပြီးတော့ကျေးဇူးပေးမှာကလေးတော့နိုင်ရှိတော့သာဓုတော်ပြောကြအောင်တို့သာသနာ့ဘိက္ခုပုဂ္ဂိုလ်များဖြစ်ကြပါ